Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ9ရက်ဗုဒ္ဓဟူးညပဲ VOA အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့မှတ်မှတ်စင်အောင်လို့ပြောပြပါမယ်American ဆိုရအဖွဲ့တည်းမှာ OA နဲ့မျိုးပြဖွံ့ဖြိုးတိုးတက်ရေးဌာန HUD ရဲ့ဝန်ကြီးအဖြစ်ဒီမိုကရေစီအလို့တော်အမတ်မာစီယာဖတ်ချ်ကိုခံထားဖို့မြေကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမိတင်သွင်းမယ်လို့အမေရိကန်သတင်းဌာနတွေကပြောနေကြပါတယ်။ဒါ့အပြင်တွန်ဗီလ်ဆတ်ကိုစက်ပြူရီဌာနဝန်ကြီးအဖြစ်မစ္စတာဘိုင်ဒန်ကအမိတင်သွင်းမယ်လို့လည်းပြောကြပါတယ်။မစ္စတာဗီဆတ်ဟာသမ္မတဘရက်အိုဘားမားလက်ထက်ကလည်းစက်ပြူရီဝန်ကြီးအဖြစ်ရှင်းနှစ်ကြာလုပ်ခဲ့သူပါ။ဒါ့အပြင်အမေရိကန်မှာစက်ပြူရီပိုင်းအဓိကပြည်နယ်တွေကတစ်ခုဖြစ်တဲ့အိုင်အိုဝါပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့ဘူးပါတယ်။မစ္စဖာချာယူကောက်ခံသမ္မတဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်အဖြစ်အမည်တင်သွင်းခံရသူတွေထဲဒုတိယမြောက်အာဖရိကန်အမေရိကန်ဖြစ်လာမှာပါပထမတူကတော့ကာဝေးဝန်ကြီးဖြစ်တနင်္လာနေ့မှာမစ္စတာဘိုင်ဒန်အမည်တင်သွင်းခဲ့သူအငြိမ်းစားကြီးတက်ဗိုလ်ချုပ်ကြီးလွိုက်အော့စတင်ဖြစ်ပါတယ်မစ္စတာဘိုင်ဒန်ကသူ့အစိုးရအဖွဲ့တင်မှာဂျမားရေးကဏ္ဍပိုင်းတာဝန်ယူလုပ်ဆောင်ကြမဲ့သူတွေအဖြစ်အမည်စင်းတင်သွင်းသူတွေကိုအင်္ဂါနေ့ကကြေညာခဲ့ခြင်းအတွင်းကိုဗစ် -19 ကာဝေးဆေးနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားပါတယ
် This team will help get at least 100 million COVID vaccine shots into the arms of the Americans.
ကျွန်တော်အစိုးရအဖွဲ့စတင်တာဝန်ယူတဲ့နေ့ကနေပထမရက်ပေါင်း100အတွင်းအမေရိကန်နိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးတန်း100ထက်မနည်းရအောင်ဒီလူတွေလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ရောဂါပိုးကူးစက်ခံရနိုင်ကြည်အရှိဆုံးသူတွေကိုကာကွယ်ဆေးထိုးပေးဖို့သိပ္ပံပညာရရဲ့လမ်းညွှန်ချက်တိုင်းကျွန်တော်တို့လိုက်နာလှုပ်ဆောင်သွားပါမယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်။အမေရိကန်ကာကွယ်ရေးအသုံးစေးဆိုင်ရာဥပဒေမူကြမ်းတစ်ချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒီယိုအနာသုံးပြီးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတဲ့ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒါကြောင့်လဲရီပပ်ဘလီကန်သမ္မတဖြစ်တဲ့မစ္စတာထရမ့်အစိုးရအဖွဲ့ရဲ့နောက်ဆုံးရက်တွေမှာသမ္မတနဲ့လွှတ်တော်ကြားထိတ်တိုက်တွေ့မယ်အလားအလာပေါ်လာပါတယ်။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစေးဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲကန့်ကွက်မဲ88မဲနဲ့အတည်ပြုခဲ့ပါတယ်။အော်လုတော်ဒီမိုကရက်အမတ်195ယောက်နဲ့အတူရီပပ်ဘလီကန်အမတ်140လောက်ကပါထောက်ခံမဲ့ပေးခဲ့တဲ့အတွက်ဥပဒေမူကြမ်းကိုအတည်ပြုလိုက်နိုင်တာဖြစ်ပြီးဒီထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။အခုဆိုရင်တော့ရီပပ်ဘလီကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းရောက်သွားပြီဖြစ်ပါတယ်။သမ္မတရုပ်ောက်ဘွဲကာလာအတွင်းသူ့အပေါ်ဘလိုက်နှိမ့်ကုတ်ခဲ့တယ်လို့သမ္မတထရမ့်ကဆွဆွပြောဆိုထားတဲ့ဆိုရှယ်မီဒီယာကော်မတီတွေကိုရေယူမဲ့ပြဋ္ဌာန်းချက်ဥပဒေမူကြမ်းထဲမှာမပါရင်ဗီဒီယိုသုံးပယ်ချမယ်လို့သမ္မတထရမ့်ကထပ်ပြောအပြီးနိုင်ငံပိုင်းတွေအတွင်းမှာပဲအောက်လွှတ်တော်ကမဲခွဲအတည်ပြုခဲ့တာပါအမေရိကန်မှာဂျွန်စနစ်ကိုထောက်ခံခဲ့တဲ့ကွန်ဖက်ဒရိတ်ခေါင်းဆောင်တွေကိုဂုဏ်ပြုမှဲ့ခေါ်ထားတဲ့စစ်စခန်းတွေရဲ့နာမည်တွေကိုပြန်ပြောင်းမဲ့ပြဋ္ဌာန်းချက်တည်းဥပဒေမူကြမ်းထဲမှာထည့်သွင်းထားတာကိုဖျောက်ပစ်ဖို့လဲသမ္မတထရမ့်ကတောင်းဆိုထားတာပါသမ္မတထရမ့်ကဗီဒီယိုသုံးမယ်ဆိုရင်အဲ့ဒီဗီဒီယိုကိုကျော်လွှားနိုင်အောင်လုပ်သွားမယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဝါရှင်တန်ပြည်နယ်အောက်လွှတ်တော်အမတ်အဒမ်စမစ်ကပြောပါတယ်။စိုက်ဘာလူလုံရေးပိုင်းနဲ့ပတ်သက်ပြီးထင်ရှားတဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ FireEye ကသူတို့ကွန်ရက်ကိုအွန်လိုင်းကနေထွင်ပေါက်ဝင်ရောက်ခံရတယ်လို့ပြောပါတယ်။ဒီလိုမျိုး hack လုပ်ဖို့ကကမ္ဘာမှာအစွမ်းထက်ဆုံးဤပညာကိုပိုင်ဆိုင်ထားတဲ့အစိုးရတစ်ခုမှသာလုပ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ Federal ပြည်နယ်နဲ့ဒေသန္တရအစိုးရအဖွဲ့အစည်းတွေအပါအဝင်သူတို့ကုမ္ပဏီမှာအလုပ်အထားသူတွေရဲ့စိုက်ဘာကာကွယ်ရေးကိုစမ်းသပ်ထိုးနှက်ဖို့ကုမ္ပဏီကအသုံးပြုတဲ့နည်းလမ်းတွေကို hacker တွေကခိုးယူသွားတယ်လို့ FireEye ကပြောပါတယ်။ hacker တွေဟာဘယ်သူတွေဆိုပြီးကုမ္ပဏီအနေနဲ့ခန့်မှန်းယူစတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ခိုးယူခံလိုက်ရတဲ့နည်းပညာတွေဟာမကောင်းသူတွေလက်ထဲရောက်သွားရင် Android ရှိနိုင်ပေမဲ့အဲ့ဒီနည်းပညာတွေကိုအသုံးပြုထားပြီးဆိုတဲ့အရေးလက္ခဏာမျိုးတော့မတွေ့ရသေးဘူးလို့ FireEye ကပြောပါတယ်။သူတို့စီမံအလုပ်အထားသူတွေနဲ့တခြားသူတွေကိုကာကွယ်ဖို့တံပြန်အကာအကွယ်တွေလုံဆောင်ထားပြီးပါပြီလို့လည်းကုမ္ပဏီကဆိုပါတယ်။ဖယန်းကုမ္ပဏီမှာပြီးခဲ့တဲ့နှစ်ကအလို့အခက်သူ 8,800 ထဲမှာဆက်သွယ်ရေးနှီးပညာဗန္နာငွေကြီးကျန်းမာရေးဆောင်ရှောက်မှုရက်စစ်တအားစီဝါရေနံနဲ့သဘောတောင်ငွေစတဲ့ကဏ္ဍပေါင်းစုံကထိတန်းကုမ္ပဏီအများအပြားပါပါတယ်။ဥရောပသမဂ္ဂ EU ရဲ့ကနေပြီးတဲ့နိုင်ငံနှုတ်ထွက်တဲ့အချိန်ကြာရင်နှစ်ဖက်ကြားမှာကုန်သွယ်ရေးသဘောတူညီချက်တခုရသွားရေးနောက်ဆုံးအကြိမ်ဂျိုးပန်းတဲ့အနေနဲ့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ဟာဥရောပကွန်ဗင်းရှင်းဥက္ကဋ္ဌအာဆူလာ von der Leyen နဲ့ညစာဆိုင်ဆွေးနွေးဖို့ဒီကနေ့ Brussels မြို့ကိုထွက်ခွာသွားပါတယ်။ EU တွေကနေပြည်ထောင်ငံထွက်ဖို့တတ်မှတ်ထားတဲ့ရက်ကဒီဇင်ဘာလ30ရက်နေ့ဖြစ်ပြီးဂျီမတိုင်ငယ်နှစ်ဖက်ကြားမှာကိုယ်တော်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့ဆွေးနွေးပွဲတွေပြန်ဆနိုင်ရေးဝန်ကြီးချုပ်ဂျွန်ဆန်နောက်ဆုံးအကြိမ်ကြိုးစားကြည့်တာပဲလို့သုံးသပ်ကြပါတယ်။နှစ်ဖက်ကြားမှာကိုယ်တော်ရေးဆိုင်ရာသဘောတူညီချက်တစ်ခုမရဘဲနဲ့ EU တွေကနေပြည်ထောင်နှုတ်ထွက်သွားမယ်ဆိုရင်နေဆက်တွေမှာကုန်စည်ကူးတမ်းမှုပိတ်ဆို့ကုန်မှာဖြစ်တယ်လို့ဝေကြီးစုခွက်တွေလည်းကမောက်ကမောက်ဖြစ်သွားနိုင်ခြေရှိပါတယ်။ပြည်တင်ဆိုရောက်ဖွဲ့သတင်းမြစ်တခုကတော့ UK နိုင်ငံရဲ့အထောက်အကူအာဏာပိုင်မှုကိုပြန်လည်ရယူတဲ့အပေါ်အလျှော့ပေးစစ်ဆင်မှာမဟုတ်တဲ့အတွက်သဘောတူညီချက်တခုရချင်မှရလာမယ်ဆိုတာလက်တွေ့ကျကျမြင်ရမှာဖြစ်တယ်လို့ပြောပါတယ
်။ VOA American နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ပြောဆိုထားတဲ့ပေါ်တန်တရားနဲ့ပြောဆိုခဲ့တဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးအနေနဲ့မယုံမကြည်ပြောဆိုမှုအတွေ့ပေးဆက်ရလိမ့်မယ်လို့မြောက်ကိုရီးယားကပြောပါတယ်။ပြီးခဲ့တဲ့ပတ်သက်ဘာရင်းနိုင်ငံမှာပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခန်ဂျွန်ဝါကတစ်ကမ္ဘာလုံးလူသန်းပေါင်း68သန်းကျော်ရောဂါကူးစက်နေပြီးတော့တိတိကျကျ5သန်းလောက်သေဆုံးနေတဲ့အချိန်မှာမြောက်ကိုရီးယားကကပ်ရောဂါနဲ့ကင်းလွတ်နေတယ်ဆိုတာယုံကြည်နိုင်စရာမရှိဘူးလို့ပြောခဲ့တာပါ။ကယောဂတိုက်ဖြည့်ရေးနှစ်နိုင်ငံနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေမှာပြက်ကွက်နေတဲ့အတွက်လဲဝန်ကြီးကန်းကမြောက်ကိုရီးယားကိုဝေဖန်ပြောဆိုခဲ့ပါတယ်။ဝန်ကြီးကန်းအနေနဲ့ငကူကတင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးဆိုးဝါးအောင်လုပ်လို့တဲ့ဆန္ဒပြင်းပြင်းပြပြရှိနေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ညီမကင်မြွန်ဂျွန်းကပြောဆိုကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ကန်းကဖြစ်လာမယ့်အကျိုးဆက်တွေကိုမစင်စားဘဲလက်လွတ်စပယ်ပြောဆိုခဲ့တယ်လို့ကင်မြွန်ဂျွန်းကပြောပါရယ်။စီဇာဆွေးနွေးပွဲပြန်စတင်မှုဂျူပန်တဲ့အနေနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘေကင်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုရောက်လာအပြီးမှာကင်မြွန်ဂျွန်းရဲ့မှတ်ချက်စကားအခုလိုထွက်ပေါ်လာတာဖြစ်ပါရယ်။စင်ကာပူနိုင်ငံ Royal Caribbean အပျော်စီသင်္ဘောပေါ်မှာလိုက်ပါလာတဲ့ခရီးသည်တွေတဲ့ COVID-19 ရောဂါပိုးကူးစက်နေသူတူတွေ့တဲ့အတွက်ခရီးသည် 1,900 နီးပါးကိုသင်္ဘောပေါ်မှာနေကြဖို့ပြောထားပြီးသင်္ဘောကိုကန့်ပြန့်ကပ်ခိုင်းထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီဇင်ဘာ9ရက်နေ့သင်္ဘောကန့်ကမထွက်ခင်မှာခရီးသည်တွေကို3ရက်ကြူပြီးတော့ COVID-19 စစ်ဆေးထားတာဖြစ်တယ်လို့စင်ကာပူခရီးသွားလုပ်ငန်းကြီးကြပ်ရေးအဖွဲ့ STB ကပြောပါတယ
်။You know, Singaporeans
is
safe. We have to go
through
swab tests. We have to go through multiple
numbers. You are a couple of days. You are a couple of days. You are a couple of days.ဒီလိုဂျိုတင်ကောက်ွယ်မှုတွေလုပ်ပြီးမှသင်္ဘောပေါ်မှာ COVID-19 ကူးနေတဲ့သူတယောက်ပါတယ်ဆိုတာမယုံနိုင်စရာပါလို့ခီးသည်တူကပြောတာပါ။အခုယောဂါကူးစက်ထားသူအသက်83နှစ်အရွယ်အမျိုးသားကဝန်သွားတဲ့အတွက်သင်္ဘောပေါ်ကစည်းကမ်းကိုလပြတာကနေသူ့မှာယောဂါကူးစက်နေတာကိုတွေ့ရတာပါ။သင်္ဘောပေါ်လိုက်ပါလာတဲ့ခီးသည်တွေကိုတော့ဗုဒ္ဓဟူးနေ့နဲ့အစောပိုင်းမှာအသိပေးခဲ့တာဖြစ်ပါတယ်။အခုထိတော့တခြားခီးသည်တွေမှာယောဂါကူးစက်ထားတာမရှိဘူးလို့ STB ကပြောပါတယ်။ခီးသည်တွေကိုလိုအပ်တဲ့စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးအခုထိသူတို့ကိုအခန်းတွေထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားကဒီကနေ့ဒီဇင်ဘာ9ရက်နေ့မှာရွေးကောက်ပွဲတွေစပြီးတော့ကျင်းပပါတယ်။ရှိတောင်အရှာမှာအင်ဒိုနီးရှားကကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်ပါတယ်။အခုထိကူးစက်သူ 9,600 ကျော်နဲ့သေဆုံးသူက 18,000 ကျော်ရှိပါတယ်။တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်တင်ကူးစက်သူလူနာအသစ်680ကျော်ရှိပါတယ်။အခုထိတောင်ကိုရီးယားမှာကိုဗစ် -19 ကူးစက်သူ 3,940 ကျော်နဲ့သေဆုံးသူက950ကျော်ရှိပါတယ်။တရုတ်ကုမ္ပဏီထုတ်ဆန်းသက်ဆဲကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရထိရောက်မှု8600ခန့်လုံးရှိတယ်လို့ RS ဆိုပွားများပြည်ထောင်စု UAE ကကြေညာလိုက်ပါတယ်။တရုတ်ဆေးကုမ္ပဏီကြီးဖြစ်တဲ့ Sinopharm ကထုတ်လုပ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း125နိုင်ငံကလူပေါင်း 3,100 နဲ့စက်တင်ဘာအစောပိုင်းကစပြီးတော့ဆန်းသက်နေတာဖြစ်ပါတယ်။မိမိဆန္ဒအလျောက်ကာကွယ်ဆေးဆန်းသက်ခံသူတွေရဲ့အသက်18နှစ်ကနေအသက်60အတွင်းပါရှိပြီးပထမဆေးထိုးနှံပြီး28ရက်ကြာမှဒုတိယဆေးကိုထိုးရပါတယ်။နိုင်ငံပိုင် WAM သတင်းဌာနကနေထုတ်ပြန်တဲ့ကြေညာချက်ကတဆင့် UAE ကျန်းမာရေးနဲ့ယောဂါကာကွယ်တားဆီးဝန်ကြီးဌာနက Sinopharm CNPG ကုမ္ပဏီရဲ့ကာကွယ်ဆေးတတိယအဆင့်စမ်းသပ်မှုကိုလိလာသုံးသပ်ပြီးဖြစ်ကြောင်းပြောကြားပြီးရလဒ်ကိုအခုလိုကြေညာခဲ့တာပါ လေလာသုံးသက်ချက်အရာဒီကကွယ်စီက BNEA ကနေလို့လည်းကြေညာချက်မှာပါရှိပါတယ်။တခြားပြီးတဲ့စုစုအကြောင်းအသေးစိတ်ပြောကြားခြင်းတော့မရှိပါဘူး။ဒီကြေညာချက်ဟာ UAE တနိုင်ငံတွေကရက်လက်ဒါမှမဟုတ်အဲ့ဒီကကွယ်စီကိုဆန့်သက်နေတဲ့တရုတ်နဲ့တခြားနိုင်ငံတွေကရက်လက်တွေအလုံးကိုအခြေခံသလားဆိုတာလည်းရှင်းရှင်းလင်းလင်းမရှိပါဘူး။မော်ရိုကိုနိုင်ငံကဒီကကွယ်စီကိုအားထားပြီးနိုင်ငံရဲ့အရွယ်ရောက်ပြီးသူလူဦးရေ80ရာခိုင်နှုန်းကိုကကွယ်စီထိုးပေးမယ့်အစီအစဉ်ကိုစတင်မှလည်းဖြစ်ပါရဲ့ရှင်။COVID-19 ကာကွယ်ဆေးနှင့်ပတ်သက်ပြီးတိုးတက်မှုတွေရှိနေပြီးအမေရိကန်မှာလည်းထောက်ပံ့ငွေပေးမယ့်အစီအစဉ်အသစ်တွေဆွေးနွေးမှုတွေပြုလုပ်နေတဲ့အချိန်မှာဒီကနေ့အာရှအစုရှယ်ယာဈေးကွက်အတက်ပြခဲ့ပါတယ်။ဂျပန်နီကေးအညွန်ဂင်ကဒီကနေ့1.3%ခန့်နှုန်း၊ Australia S&P ASX အညွန်ဂင်က3.6%ခန့်နှုန်း၊ Korea KOSPI က200ခန့်နှုန်းကျော်နဲ့ Taiwan TSEC က3.2%ခန့်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ဒီကနေ့ရှန်ဟိုင်းကွန်ပိုစစ်ညွန်ကင်က1.1%ခန့်နှုန်းကျသွားခဲ့ပြီးနေ့လယ်ပိုင်းမှာဟောင်ကောင်ဟန်ဆိုင်ညွန်ကင်က3.6%ခန့်နှုန်းနဲ့အိန္ဒိယစင်ဆက်စ်က3.9%ခန့်နှုန်းမြင့်တက်ခဲ့ပါတယ်။ရွှေဈေးတောင်စားကိုအမေရိကန်ဒေါ်လာ1863.60နဲ့3.6%ခန့်နှုန်းကျဆင်းခဲ့ပါတယ်။ရေနံစိမ်းတစီကို45.84ဒေါ်လာနိုင်ငံတကာစံသတ်မှတ်ထားတဲ့ brand ရေနံစိမ်းတစီကို49.39ဒေါ်လာနဲ့3.5ခန့်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်ဒီကနေ့ American အဓိကအစုရှယ်ယာကြီး3ခုကြိုယောင်ကြိုဝယ်ဈေးကွက်လဲတည်ရပြခဲ့ပါတယ်ရှင် ဒေါ်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတင်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလ9ရက်နေ့ကစတင်ပြီး TNLA တအမ်းပလောင်ရှမ်းလက်နက်ကိုင်တပ်ဖွဲ့တို့ကြားနေမီပိုင်ဆိုင်မှုအတွက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရာကဒီနေ့တော့တိုက်ပွဲတွေဟာပုံမပြင်းထန်လာနေပါတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲဟာ TNLA တအမ်းပလောင်နဲ့ SSPP ရှမ်းပြည်တမ်ရော်မြောက်ပိုင်းပူးပေါင်းတပ်ဖွဲ့တွေကတစ်ဖက် RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းတပ်ဖွဲ့တို့ကတစ်ဖက်စတင်ဖြစ်ပွားရာကနောက်ပိုင်းမှာအစိုးရတမ်ရော်ကပါပါဝင်လာတယ်လို့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးချုပ်အိုက်ကျော်က VOA ကိုပြောပါတယ
်ဒီနေ့မနေ့ရှင်းနိုင်ဒီစမှာလောက်ပါစီမနေ့ဖြစ်တဲ့အချမ်းပေါ်တော့ဒီနံပါတ်2နဲ့နာကျေရရဲ့အထက်ပဲဖြစ်တဲ့ဟာနာကျေရမှာကျွန်တော် SSP ဥဒတပေါ်ကိုအမရောက်နေတဲ့အချိန်ပေါ့အဲဒီအစရတာတိလန်ကြီးတဲ့ချိန်မှာဆက်မတဲ့ဘွေးဆက်ဖြစ်တယ်တကယ်ရတဲ့နိုင်ဝဲတော့ကြားတယ်အဲဒီဖြစ်နေတဲ့အချိန်မှာပဲဒီမြန်မာစစ်တပ်ကနခလာရတုံးမြင့်လေးကလည်းလာမှာအဲဒီလိုရှိတဲ့ဆက်ကိုနာရောက်ပြီးကတော့9:50လောက်ကနေ9:50ဒီကြိုတိတိုက်ပွဲပြန်ဖြစ်တယ်
တိုက်ပွဲဖြစ်ပွားရနေရာဟာ2018ခုနှစ်က RCSS ကကျူးကျော်ဝင်ရောက်လာတာကြောင့် TNLA နဲ့ SSPP ပူးပေါင်းတပ်ဖွဲ့ကတိုက်ထုတ်ခဲ့ကြောင်း2020ခုနှစ်အပြည့်ရထားချိန်မှာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်မှာကြောင့် TNLA နဲ့ SSPP ကရှောင်ပေးခဲ့တဲ့နေရာကို RCSS ကဝင်ရောက်လာလို့တိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ TNLA နဲ့ SSPP ပူးပေါင်းတပ်ကနားကျဲရွာဖုန်ကြီးကျောင်းမှာနေရာယူပြီးသူတို့တပ်ဖွဲ့ကိုစတင်ပစ်ခတ်တာလို့ပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းအောင်ခေကအခုလိုဆက်ပြောပါတယ်။အဲ့
ဒီမီတီတားကအရင်ကတည်းကလာလုံးချနေတိုင်းနေကြတာနေပေါင်းစုံထည့်ကျော်ပြီးအဲ့မှာလေแต่เนี่ยเนี่ยอีกันท้องเส้นนี้ตรงมาเปลี่ยนโหถ้าล่ะขาจะลงมาเว้ยคือจะเป็นน่ะพอล่ะครับเน
าะဒီနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား200ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြောင်းလဲဒေသတွင်းကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ်
ဒီကောင်ကဟိုပန်ချင်ကျရာအုပ်စုကပန်ချင်ကျရာမှာဟိုလက်ထိပ်ကျရာပြီးသွားတာအဲ့ဒါ150လောက်ရောက်နေတယ်ဟုတ်ကဲ့ဒီမှန်ဆန်ကျရာကိုစံချောင်းရနားကျဲရနားကျဲရတိမ်းလုံးကတော့140လောက်ရောက်နေတယ်
စစ်ဆောင်စင်းတွေကိုတော့ကောက်ယူနေစေဖြစ်တာကြောင့်အသေးစိတ်မရရှိသေးဘူးလို့လည်းပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ TNLA အပါအဝင်မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ကရောတပ်မတော်ကပါတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာထားချိန်မှာဖြစ်ပွားနေတာပါ။ နိုင်ငံရေးလေးလာသုံးသပ်သူတီဘောမျိုးနယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲချုံကတော့လက်ရှိတိုက်ပွဲတွေဟာနေပြည်တော်ပိုင်ဆိုင်မှုအပေါ်အခြေခံပြီးဖြစ်ပွားတာဖြစ်ကြောင်းနဲ့ဆွေးနွေးအပြေရှာဖို့လိုအပ်ကြောင်းအခုလိုသုံးသပ်ထားပါတဲ့
။နေပြည်တော်စိုးမိုးဖို့နေရာလိုတာပေါ့။ဒီကြေညာဖြစ်ရှင်းပေးဖို့ဒါကြတော့ပြို့ကြီးပဲဆွေးနွေးရင်လည်းဖြစ်နိုင်တယ်သို့တော်လည်းအဓိကအားဖြင့်တော့နောက်အနာဂတ်မှာကျွန်တော်တို့ကြွားမဲ့ဖက်ဒရယ်စနစ်မာပေါ်လာမဲ့ဒီကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတွေအဲ့ဒီဟာတွေနဲ့ဆက်ဆက်နေလိမ့်မယ်ဆက်ဆက်ပြီးတော့ဖြည့်ရှင်းမှဒီကောင်ကပြတ်နေခင်းတယ်အဲ့တော့ပြောချင်တာကဒီငင်းငယ်ရေးဆွေးနွေးပွဲမှာအားလုံးဒီဖွဲ့တွေအားလုံးပါဝင်နိုင်ပြီးတော့အဲ့ဒီကိစ္စကိုသူတို့ဒီငင်းငယ်တဲ့သူတို့နိုင်နိုင်မှအဲဒါပြည်လည်းနဲ့လို့ချင်းနေရ
ဒီလ9ရက်နေ့ကဒီဘောမျိုးနယ်အတွင်းမှာ RCSS ရှမ်းပြောင်းနဲ့ SSPP ရှမ်းတောင်တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့9ရက်နေ့ကတော့နမ်တူမျိုးနယ်မှာ RCSS နဲ့ TNLA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ TNLA နဲ့ SSPP ရှမ်းပြောင်းအဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။တိုင်းသားလူမျိုးစုတွေအကြားမှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလာမကတောင်ပိုင်းကကဒူးကြီးမောင်းမယ်ဒေသအရှေ့ပိုင်းကမိုင်းတုံမိုင်းဆက်ဒေသတွေမှာလည်းနေမည်ပိုင်ဆိုင်မှုအရစီးရေးပြိပခဖြစ်ပွားတာတွေရှိခဲ့ဘူးပါတဲ့။တချိန်တည်းမှာတော့ TNLA အဖွဲ့ရဲ့လှုပ်ရှားမှုတွေရှိနေတဲ့မန္တလေးတိုင်းမိုးကုံးမြို့မှာလည်းဒေသခံစီပေါ်ရေးသမားတချို့ကိုဖမ်းဆီးတဲ့ဖြစ်စဉ်တွေရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်အဖွဲ့တို့အကြားစီးရီပြိပခတွင်နေအိမ်တွေမိလောင်ပျက်စီးခဲ့တဲ့စစ်ရှောင်းတွေဘဝပြန်လည်ဆူဆောင်ရေးအကူအညီတွေလိုအပ်နေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာနနစ်ကြာစစ်ပွဲတွင်အိမ်ကြီးများပြားမိလောင်ခဲ့သလိုအိုးအိမ်မဲ့ဖြစ်သွားသူတွေကလည်း2000ကျော်ရှိနေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနယ်များစီယုံ RC ကခန့်မှန်းထားပါတယ်။အိုးအိမ်တွေပျက်စီးခဲ့ကြတဲ့စစ်ဘေးဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းအာရီစီအဖွဲ့တွင်းမှဦးစောစောသုံးကပြောပါတယ်
။သူကဘကတော်ဝင်သွားပြတာဒါတခုမှမရှိဘူးပေါ့နော်။တော်တော်များကတော့မုံမန်းနေရေးမှအိမ်ကြီးထောက်ပြီးတော့မှအခြေတရားနေလို့မရသေးပါဘူးဗျ
။2020ပြည်နှစ်မလတွင်းကကြောက်တော်မြို့နယ်တွင်သင်းမကြီးသင်းမဖျားပေါင်းနဲ့တောင်ပေါင်းကြီးရွာတို့ပါဝင်ကြီးရွာတချို့တိုက်ပွဲဖြစ်စဉ်တွင်မိလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီမိလောင်မှုဟာတမတော်စေချောင်းကမိရှုခဲ့ကြောင်းဒေသခံရွာသားတွေလူတော်ကိုယ်စားလှယ်တွေကမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ကိုတန်ကြားထားပြီးမဲ့တမတော်ဘက်ကတော့ကျူးလွန်တာမရှိကြောင်းနဲ့ကြေးရွာတွေကိုအေးဘက်ကမိရှုတာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကြိုးရည်စုခွေးရှိသူစီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကတော့အိမ်မိလောင်တဲ့တင်းမကြေးရွာဘက်မှာနေအိမ်လုံး40ဆောက်လုပ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့စစ်ရှောင်ရွာသားတွေအနေနဲ့နေရပြောင်းနိုင်မဲ့အခြေအနေမရှိသေးဘူးလို့ဦးစောစောသုံးကဆက်ပြောပါတယ
်။ပထမတော့အနေနဲ့အင်ချီလေးစီဆက်ပြီးမလို့ပြောပါတယ်။ပြင်းမြင့်သူတွေကတော့တရားမှမရှိသေးဘူး။ဘာကြောင့်လဲဆိုလို့ချင်းအဲ့ဒီအနည်းငယ်မှလည်းပဲတက်စခင်းနဲ့အများဒီကျော်နည်းငယ်တော့ဝူးမျိုးပေါ်မှာဆိုလို့ချင်းလည်းပဲအကြောင်းတက်စခင်းနဲ့ခါရက်လို့ပြရပါတယ်။မူလအရှိနေတိုင်းနေဘူးဆိုတော့ဘယ်သူမှမဖြစ်နိုင်သေးပါဘူး
။စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးရွာမီးလောင်ခဲ့တဲ့ရတိတောင်မြို့နယ်အောင်သာစီကျေးရွာသားလူကတော့နေရပြောင်းလို့မဖြစ်သေးဘူးလို့ဆိုပါတယ်။
အော်ဒါဒီမှာတော့ရမမရောက်ကြဘူးဒါတခုမှကိုညီပြန်လာမတော့ဘူးခင်ဗျာအော်ဒါဒီဟိုလည်းနေပုံကျတဲ့အင်ရှင်ကပြစီတော့တာလည်းကြီးကြတာဟောမင်းတော့ကဟောကိုလုံးဆိုရင်ဒီကလုံးပေါ်ကိုစီကျော်တော့ရှိတယ
်အလားတူချင်းမြင့်နဲ့ပလဝါမြို့နယ်ဘက်မှာလည်းဖိုက်ပွဲဖြစ်စဉ်တွင်ကြေးဝါတွေမိလောင်မှုလူသေဆုံးမှုဖြစ်ပွားခဲ့ပေမဲ့ဒေသခံအာဏာပိုင်တွေကနေအကူအညီပေးတာမရှိဘူးလို့ဝက်မကြေးဝါသားဥကျော်သိန်းကပြောပါတယ်
ခုလောလောဆယ်မှာတော့ဒီမိလောင်သွားတဲ့ရွာတွေရောလက်နေကြတဲ့ရွာတွေရောအကုန်လုံးကစစ်ဘေးရှောင်မှာပဲနေကြတယ်သူတို့ကတခါတော့ပြောခုတယ်ဒီစစ်ဘေးရှောင်တွေအပြေရှင်းတလားလို့လာမိတယ်ဒါပေမဲ့သူတို့ကတာဝန်ယူတာဝန်ခံမှုတော့မရှိဘူး
ပြီးကြတဲ့မလားလောက်မှာမြန်မာစစ်လေရင်ကနေလေချောင်းနဲ့ပြစ်ကတ်ခဲ့လို့ပြည်ဝုံမိချောင်းစားတဲ့ကျေးဝါမိလောင်ခဲ့သလိုမြေဆာဝကျေးဝါ3ရွာဂျင်းချင်းကျေးရွာကချင်းတိုင်းသား7ဦးလေချောင်းတက်ကတ်မှုအတွင်းတည်ဆုံခဲ့တဲ့အတွက်ကန့်ကွက်ကြောင်းလဲခုမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတလနီပါပြစ်ကတ်တက်ကတ်မှုရပ်တန့်နေပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်အင်အားရိတ်ခါစုဆောင်းတင်ပို့တာတွေရှိနေတာကြောင့်စိုက်ပွဲတွေပြန်ဖြစ်မှာစိုးရိမ်တယ်လို့လဲဒေသခံတွေကပြောဆိုနေကြပါတယ် နနှစ်တာတိုက်ပွဲတွင်ဘူရီတောင်မြို့နယ်ကျေးရွာရှိရွာကအင်ချီ163ဆောင်ကျောက်တော်မြို့နယ်ကျေးရွာ14ရွာကအင်1295ဆောင်ကျေးသိတောင်မြို့နယ်ကျေးရွာ9ရွာကအင်69ဆောင်မင်းပြားမြို့နယ်ကျေးရွာ2ရွာက28ဆောင်မြောက်ဦးမြို့နယ်ကျေးရွာ4ရွာက210ဆောင်ချင်းမြစ်နယ်ပလက်ဝမြို့နယ်ကျေးရွာ8ခုက252ဆောင်ပုံလကျွန်းအန်ကျောက်ဖြူကကျေးရွာလျှို့လေမီးလောင်ပျက်စီးခဲ့ကြောင်းရခိုင်တိုင်းတားမြို့နယ်များစီယုံကနေစီရင်ထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ
်ကိုဝေကန်ယောဂကုသမှုတွေတိုးနေတဲ့မြန်မာနိုင်ငံမှာယောဂပိုရှိမရှိတရားဝင်ခွင့်ပြုချက်မရဘဲစစ်ဆေးပေးနေသူတွေကိုအနာပိုင်တွေအရေးယူတတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပအဝင်မြန်မာနိုင်ငံနေရာတချို့မှာတရားဝင်ခွင့်ပြုချက်မရှိဘဲကိုဗစ်ယောဂါကူးစက်မှုရှိမရှိစစ်ဆေးပေးနေတာတွေယောဂါပိုးစစ်ဆေးရမှာအသုံးပြုတဲ့ပစ္စည်းတွေကိုရောင်းချပေးနေတာတွေကိုအနာပိုင်တွေကစတင်အရေးယူနေတာဖြစ်ပါတယ်။ရန်ကုန်တိုင်းပေါ်တထောင်မြို့နယ်မှာလည်းတရားဝင်ခွင့်ပြုချက်မရှိဘဲအခကျင်းငွေယူပြီးယောဂါပိုးရှိမရှိအိမ်တိုင်းရာရောက်စစ်ဆေးပေးနေသူတို့အုပ်ကိုဖမ်းဆီးအရေးယူထားတယ်လို့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်တောင်းကပြောပါတယ်
။တိုင်းကျမ်းမာကြီးကလည်းညွှန်ကြားတယ်ပေါ့နော်။အဲဖမ်းဆီးအရေးယူပြီးဖို့ကျွန်တော်တို့လာပြီးတော့အဲဆွေးနွေးတာပေါ့။ဆွေးနွေးတဲ့အခါကျွန်တော်ကဒီမြန်မာနိုင်ငံရဲ့လူအဲခြားဒီလိုအပ်တဲ့ပုံစံတွေနဲ့ပေါင်းစပ်ပြီးတော့မှအစီအမံပေးတဲ့သဘောပါဗျ
။ခွေပြုချက်မရှိဘဲစစ်ဆေးပေးသူကိုတော့မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုကတရားလိုပြုလုပ်ပြီးတဘာဝဘဲအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအရအမှုဖို့အရေးယူထားတယ်လို့လည်းဦးစိန်တောင်းကပြောပါတယ်။တည်ရက်ပိုင်းမှာပဲကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေပြီးထိုင်းနိုင်ငံသားတချို့မှာပါကူးစက်မှုတွေကြုံနေရတဲ့ရှမ်းပြည်နယ်အရှေ့ပိုင်းတိုက်ချီလိုင်းမြို့နယ်မှာလည်းကျန်းမာရေးဌာနကတရားဝင်အသိအမှတ်ပြုမထားတဲ့ယောဂါပိုးစစ်ဆေးတဲ့ပစ္စည်းတွေကိုရောင်းချနေတာကြောင့်အရေးယူတာတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထပ်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးတရားဝင်ရောတရားမဝင်ပါဝင်ထွက်သွားလာမှုတွေရှိနေတာကြောင့်ဥပဒေမဲ့လောက်ရတွေရှိနေတယ်လို့လည်းတာချီလိုင်းမျိုးနယ်ကစစ်ရောင်အောက်ကြီးဒေါက်တာခင်ကျော်ကပြောပါတယ်
။ဟိုတရုတ်နယ်ရောလာအိုနယ်ရောထိုင်းနယ်ရောပေါ့နော်ကျွန်တော်တို့ဒီဆက်ရှိတဲ့ခွင့်ရပေါ့နော်အဲ့လိုရှိနေတဲ့ခါကျတော့အဲ့ဒါတွေကတော့ရှိပုံမှန်တည်းကတော့အခုပြောလို့ပေါ့ကွာဒီစိတ်မချတဲ့တက်စီအဲ့လိုရောင်းဝယ်လာတကယ်ရှိရင်တော့ကျွန်တော်တို့ကအရေးယူရပါမယ်ယူဖို့ယူရမယ်
အစိုးရရောင်းဆိုင်ရနေပြီးတော့နေမြေမှာတော့လူတို့ကြက်မာရေးပြဿနာကြောင့်တွေ့ရချိန်မှာဥပဒေမဲ့လောက်ရတွေမဖြစ်အောင်တတိပေးထားတယ်လို့လဲနေပြီးတော့နေမြေပြည်သူ့ကြက်မာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဆိုးကပြောပါတယ်။တရားဝင်ခွင့်ပြုချက်မရှိဘဲစမ်းသပ်စစ်ဆေးမှုတွေကြောင့်နောက်ဆက်သွဲဆိုးကျိုးတွေကြုံနိုင်တယ်လို့လဲပြောပါတယ်
။ကျွန်တော်နေပြီးတော့မှလည်းအဲ့ဒီလိုမျိုးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ဒီဒီကရောင်းချတဲ့တိုင်နဲ့ကျွန်တော် network တွေမှာအကုန်သတိပေးထားပါတယ်။ဒါဆိုဒီဥစ္စာကဟိုကျွန်တော်တို့ false negative ပေါ့နော်။တကယ်ယောဂရှိရတာနဲ့ယောဂမရှိဘူးလို့ပြလိုက်ပြီးလို့ရှိရင်အဲ့ဒီကနေပြီးတော့တခြားဟိုဒီနဲ့ထိတွေ့တဲ့တွေကူးဆက်သွားမှဖြစ်တဲ့အတွက်အဲ့လိုမျိုး test case တွေကတော့မတုံးနေပါဘူးဗျ။ကျွန်တော်တို့မှာဟိုစေဝါဥပဒေလည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ဒီအမျိုးသားစေဝါဥပဒေလည်းရှိပါတယ်။စေဝါဥပဒေရာဒီ FDA အပူမရှိလို့ရှိရင်ဒီပစ္စည်းကရောင်းချတိုင်တော့ဖြစ်ပါဘူးဗျ။
မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးရှာဖွေစစ်ဆေးရမှာအသုံးပြုတဲ့ပျက်စီးတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသာတင်သွင်းနေတာဖြစ်ပြီးပေါက်ကလစ်ကလုပ်ငန်းတွေကိုခွင့်ပြုမထားပါဘူးကျန်းမာရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်တည်ဆောင်းသူ 2,000 ကျော်နဲ့ကူးစက်သူ 3,000 ကျော်ရှိနေပါတယ်ရှင်ကျွန်မအကနွန်ပါဖေဖေအတော်သတင်းပေးပို့တာဖြစ်ပါတယ်
ကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးတွေ့တဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲမြန်မာနိုင်ငံတာချီလေးမြို့ကနေဒီကနေ့တရားဝင်အစီအစဉ်နဲ့နေရပြန်သူတွေရှိတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးအေးမှာပါ။ကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံနေဆက်ကပြန်လာတဲ့ထိုင်းနိုင်ငံသားတချို့မှာရောဂါပိုးတွေ့ရှိတာကြောင့်ထိုင်းအနာပိုင်းနေနေရပြန်သူတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပြီးတရားဝင်အစီအစဉ်နဲ့နေရပြန်နိုင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ပေးနေတာပါ။ဒီနေ့မှလည်းမဲဆိုင်တာချီလေးအမှတ်နေ့တရားကနေထိုင်းနိုင်ငံသား26ယောက်နေရပြန်ခဲ့ကြကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီအတွင်းရေးမှူးဦးစီသူမောင်ကပြောပါရစေ
။ဒီနေ့တရားဝင်လွှဲတာကကျွန်တော်တို့က26ယောက်ကဒါကတာယုံထောက်ခံစာနဲ့ပဓာန်ကူးစာရဲ့စာတမ်းပါတဲ့ဟာကတော့ပုံမှန်ကျွန်တော်တို့လွှဲလိုက်တာ။
အပေါ်မှာကျွန်တော်42ယောက်ရှိတယ်တန်ယုံကအကြောင်းကြားစာနဲ့42ယောက်ထဲမှာတရားဝင်လာရောက်ပြီးတော့သတင်းပို့တဲ့လူက26ယောက်ပဲရှိတယ်အမျိုးသား18ဦးအမျိုးသမီး9ဦးကိုမနေ့ဆန်နိုင်ခွဲကကျွန်တော်တို့တစ်ခါနိုင်ငံကိုဒါတရားဝင်လွှတ်ပြောင်းပြလိုက်ပါပြီ
မြန်မာနိုင်ငံတာချီလိုက်ကနေပြန်လာကြတဲ့ထိုင်းနိုင်ငံသား196ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေသူအဖြစ်အတည်ပြုနိုင်သူမနေ့ကတည်းကအထိ46ယောက်ရှိတဲ့အကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါပါပွဲတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာထဝီစင်ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံနယ်စပ်ကပြန်လာသူတွေမှာကိုဗစ်ပိုးကူးစက်မှုတွေတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေတရားဝင်နေရပြန်ရေးထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးပြီးသဘောတူခဲ့ကြတာပါမြန်မာနိုင်ငံမှာတရားဝင်ကောတရားမဝင်ပါရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေကိုကပ်ရောဂါကာလမှာပဲအရေးယူတာမဟုတ်ပဲနေရပြန်ခွင့်ပြုမှာဖြစ်ပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တာချီလိတ်ဆေးရုံမှာနေရပြန်မဲ့သူတွေကိုဆေးစစ်တာအချက်လက်ကောက်ယူတာတွေလုပ်ခဲ့တယ်လို့လဲကပ်ယောဂါကာလနေရပြန်ဖို့ကြိုးပမ်းနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးစီသူမောင်ကပြောပါတယ
်ဆေးရုံမှာဆေးစစ်ပြီးတာနဲ့ဒီ negative ဖြစ်တဲ့သူတွေကိုတော့ကျွန်တော်တို့ကတမသူချင်းကိုဆက်ဆက်ယူပြီးတော့သူတို့ရဲ့မူလနေရာတွေမှာပဲပြန်နေအောင်လို့ဆက်ဆိုင်ရာဒီအထုပ်ရေးဆွဲနေရှင်းနိုင်ပြီးတော့မှအဆိုင်ရာဒီသူတို့မူလနေရာမှာပြန်ပြီးတော့သွားပြန်နေခိုင်းမယ်။ပြီးရတယ်ကျွန်တော်တို့ကဒီမှာတရားရေးဒီအကုန်လုံးအားလုံးစီစဉ်ဆောင်ရွက်ပြီးရတယ်။တစ်ဖက်နိုင်ငံပြန်လည်ဆက်ပြောင်းမှုအစီအစဉ်ရှိပါတယ်
။မြန်မာနိုင်ငံကနေပြန်လာသူတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိတဲ့သတင်းတွေနဲ့အတူကျန်းမာရေးအတွက်သတိထားကြဖို့ကိုလည်းထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာလက်တလောကူးစက်နေတဲ့ကိုဗစ်ရောဂါပိုးအမျိုးအစားဟာတရုတ်နိုင်ငံမှာစတင်ခဲ့တဲ့ရောဂါပိုးအမျိုးအစားထက်20ရာခိုင်နှုန်းမြန်ဆန်နေတာကိုလေ့လာတွေ့ရှိခဲ့ရကြောင်းကိုလည်းထိုင်းနိုင်ငံမီရောတက္ကသိုလ်ကစီးပညာဌာနပါမောခချုပ်ဒေါက်တာပရာစစ်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီအတွက်လည်းမြန်မာနိုင်ငံကပြန်လာသူတွေအနေနဲ့တာဝန်ရှိသူတွေကိုအသိပေးအကြောင်းကြားဖို့ကိုလည်းတိုက်တွန်းထားတာပါကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2100ကျော်နဲ့ကူးစက်သူ32000ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြတ်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
မြန်မာပိုင်းအစည်းအဝေးတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ကျမချိန်မုံပါ။ December 1တရက်နေ့ကအီတလီနိုင်ငံ Florence မြို့မှာကွဲလွန်ခဲ့တဲ့ကုန်းပောင်မင်းဆက်မင်းသမီးယန္နာနမေဟာ1996ကမြန်မာစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့ပြီးရပ်ပောင်း150မှာကွာရှင်ပြည့်စည်ခဲ့သူပါ။ဒီဖြစ်ရပ်ကိုလူအများစိတ်ဝင်စားကြပါတယ်။ယနာနမေရဲ့ပထမအိမ်တောင်နဲ့ရတဲ့ကျန်ရစ်သူတာကြီးမိခလေကတော့သူ့အမေဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထပ်ခဲ့တာဟာမြန်မာပြည်ကိုပြန်ပြီးမြန်မာနိုင်ငံအတွက်တစုံတရာကူညီလုပ်ကိုင်ပေးနိုင်ဖို့အခွင့်အရေးတရက်ကိုရယူခဲ့တာဖြစ်တယ်လို့ကြီးမုံကပြောပြပါတယ
် In simple words the marriage with Nevin was one of the opportunity that life gave her to do something
အရှင်းဆုံးစကားနဲ့ပြောရင်တော့ဘူဂျူကြီးနေဝင်းနဲ့လက်ထပ်တာဟာသူ့ရဲ့ဘဝမှာအကျိုးရှိတာလုပ်ဖို့ရလာတဲ့အခွင့်အလမ်းတစ်ခုကိုယူခဲ့တာဖြစ်ပါတယ်သူ့ရဲ့နိုင်ငံအတွက်တစ်ခုခုပြန်လုပ်ပေးဖို့အတွက်ပေါ်လာတဲ့အခွင့်အလမ်းဖြစ်ပါတယ်သူပြည်ပမှာမလုပ်နိုင်တဲ့ကိစ္စကိုမြန်မာနိုင်ငံကိုပြန်သွားပြီးတော့လုပ်နိုင်မယ့်အခွင့်အလမ်းကောင်းတစ်ခုပါတခြားအကြောင်းနဲ့ဆိုရင်တော့သူဗိုလ်ချုပ်ကြီးနေဝင်းကိုဘယ်တော့မှလက်ထပ်မှာမဟုတ်ပါဘူး။သူအချင်းအကြာကြီးကလေးကစောင့်စားနေတဲ့ခွန်လန်းတစ်ခုကိုလက်လွတ်မခံပဲယူခဲ့တာဖြစ်ပါတယ်
။ဂျိမုံကလွန်ခဲ့တဲ့9နှစ်တုန်းကဇူလိုင်2015နှစ်တုန်းကအီတလီကိုသွားပြီးယန္နာနမေနဲ့ကိုယ်တိုင်တွေ့ဆုံဘူးပါတယ်။သူဟာအင်မတန်ရင်းနှီးဖော်ရွေးပြီးအချက်အပြုတ်ဝါသနာပါသူတဦးပါ။သူဟာကုန်းပောင်မင်းဆက်ကနောင်မင်းသားကြီးရဲ့မြစ်တော်ဖြစ်ပြီးလင်းပင်မင်းသားကြီးရဲ့မြေးတော်ပါလင်းပင်မင်းသားရဲ့သမီးတော်ထိတ်တင်မလက်ဟာမြန်မာနိုင်ငံမှာအခြေချနေထိုင်တဲ့ Australian နိုင်ငံသားယုတ်ခဗေဒပညာရှင် Herbert Bellamy နဲ့လက်ထပ်ခဲ့ပြီးယန္နာနမေကို1932ခုနှစ်မှာမွေးဖွားခဲ့တာပါဇူလမှာမွေးလို့ June Rose Bellamy လို့လည်းအင်္ဂလိပ်နာမည်ပေးပါတယ်။သူရဲ့ပထမအိမ်တောင်က WHO အဖွဲ့ကြီးရဲ့ကျန်းမာရေးပညာရှင် Dr. Mario Pasquinone ဖြစ်ပြီးတားနှုတ်ဦးမွေးဖွားခဲ့ပြီး1954ခုနှစ်မှာကထက်ပထမအိမ်တောင်ကွဲခဲ့ပါတယ်။အဲ့ဒီနောက်ပိုင်း Florence Italy မှာပဲအခြေချာနေထိုင်ခဲ့ရတာ1926ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်းနဲ့တွေ့ဆုံပြီးလက်ထပ်ထိမ်များခဲ့တာပ
ါ I remember that when she told that she was going to go back in Burma and marry General Ne Win
သူမြမပြီးပြန်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်းကိုလက်ထပ်မယ်လို့ပြောတာကိုကျွန်တော်အမှတ်ရနေတော့မှသူကတိတ်မြမဆဆမပြောပါဘူးဒီမှာရှိတာတွေအကုန်ထားခဲ့ပြီးတော့ပေါ်လာတဲ့အခွင့်အလမ်းကိုယူရမယ်လို့ပြောပါတယ်သူ့မိတ်ဆွေတွေသူ့သားတွေသူ့အလုပ်တွေအားလုံးကိုထားခဲ့ပြီးတော့သွားတာပါဒါပေမဲ့သူယူရမျှော်လင့်တာတွေမလုပ်နိုင်တဲ့အခါမှာတော့သူပြန်လာပါတယ
် December 1ရက်နေ့ကအသက်89နှစ်အရွယ်ရေနာနတ်မင်းနှလုံးရောဂါနဲ့ကွဲလွန်ခဲ့ပြီးတားကြီးမိခင်လေးကိုဂျင်းမုံဆက်သွဲမေးမြန်းခဲ့ရမှာသူ့မိခင်ဟာဗုဒ္ဓဘာသာဝင်တဦးအဖြစ်တသက်လုံးဖြူစင်ရိုးသားစွာနေထိုင်ခဲ့သူဖြစ်တယ်လို့သတိတရားပြောပြပါတယ
် Because she was deeply Buddhist nothing to do about the idea of power
အမေဟာဗုဒ္ဓဘာသာကိုတိတ်ကိုယုံကြည်သက်ဝင်သူဖြစ်ပါတယ်အနာမဲ့သူပြန်ဆိုင်ခြင်းသူမျိုးမဟုတ်ပါဘူးသူကတခြားသူတွေအကျိုးအတွက်ကိုပဲအမြဲလှုပ်ပေးခြင်းသူမျိုးပါဒီချက်ကတိတ်ကိုရေးကြည့်ပါတယ
်သူ့အမေရေနာနတ်မေဟာဩဇာအာဏာမဲ့သူမဟုတ်ပဲတပါးသူအကျိုးကိုဘာလို့ပေးရမလဲဆိုတာပဲကြီးတတ်သူဘာလို့လဲဆိုပါတယ်တာကြီးမိခေလီနဲ့ဂျင်းမုံဆက်သွဲမေးမြန်းကန်းအပြည့်စုံကိုမကြာခင် VOA ကတင်ဆက်ဖို့ရှိပါတယ်ရှင်
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တရချပ်ချာအခုဆက်လက်နားဆင်ရမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင့်မျှော်ကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်မြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစောင့်ကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်ကြီးအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီထဲမှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာဒီမုံသန်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါရစေ။ NLDA အောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမုံသန်းကသူဘာကြောင့်ဆိုရင်းနေဆိုတာကိုအခုလိုစတင်ဖြေပါရစေ
။ဟုတ်ကဲ့ဆိုရင်းနာတော့ဟိုရွေးကောက်ပွဲရက်လက်ကိုလက်ခံတယ်လို့တမလို့ကောင်းဆောင်ကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းဒီကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူး။ကြားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2020ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ပျော်ပျော်မဲ့လမ်းစဉ်ကိုသွားတယ်။အခုပြောလို့ကျွန်တော်တို့မပြောပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီရဲ့ယူဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောမှာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခံတယ်ပေါ်ဒီမို့တခုအသက် UTP ပေါ်ရတယ်ဒီလိုချက်တွေရှိမှအခုကြောင့်လို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုကြောင့်လို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကထုတ်ကင်ပါလုံးတွေတချို့ကအတန်ပြန်ဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဦးရှိမောင်းကိုချုပ်ချလိုက်တဲ့တိကျပါဘူးဒါကကျန်းမာရေးကုမ္ပဏီပါတီတစ်ခုတည်းကပဋိပက္ခလို့ပြောလို့ရပါတယ်ဒါပေမဲ့တမ်တော်ပါဝင်ဖို့မလိုပါဘူးတမ်တော်ပါဝင်ခဲ့တယ်လို့ကြားပြရတယ်ဒါကမကောင်းပါဘူးတမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပါတန် ماں جا دوں پارٹی کو ڈاؤں تین خان سو راؤ پیا بارے ایرا گا دینے سوئیں جا گاؤں نے لو چنا کے مارے تنہوں نے نے ایری جیا سا بھی سوئیں مارے نہ بھی کہ بولا رہے نہیں گئے وہ جی لو سین لے لے آ جو نہیں گئے وہ تو آنے کا پیا بارے تنہا نہیں گا گا مالے لے آ جو نہیں گئے یہ پہ گو نیو لگا پیا رہے اما امریکان ٹرمپ کو آنے کو لے آ جو نہیں گئے سو را باہو بیورا دے سو لو سین mimi otsu go pon pye le tin la de lu myo yi taboe ya de ba da yi taboe ya chi de no taw pi lo mimi ne ma tu de lu myo ma tu de lu myo chao lat la de no a di a twet so yin la de no a da go lou jo yin chain chaw mu ma tuk ni de nyin la de da ri ya le ya zon wa ra ye te yong lak khana de chit ba de
da ba me sia myama nang ngam ma
a di ba go tat mlo ba ပြေးကြလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့လေးဆိုနိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနေရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဆွနိုင်ငံကြီးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မလို့လဲအဲ့ဘက်ကိုပါတယ်လို့ဒီမှန်သားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲ့ပြပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တုန်းကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းလဲမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့သဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလားဟုတ်ဆရာလည်းကျွန်တော
်သဘောတူပါတယ်ဒီတော့မရွေးပါဘူးတက်မလို့ကရွေးတာစက္ကန့်ကြိုးရေးပါတီကရွေးတာပါအဲ့တော့အဲ့ဒါကပဋိပက္ခရဲ့အရေးကြီးတဲ့ဘက်တစ်ဖက်ဖြစ်နေပါတယ်ပဋိပက္ခရဲ့အခြားသောဘက်တစ်ဖက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူတွေရှိပါတယ်ဒါကအဲ့ဒီပဋိပက္ခတစ်ခုလုံးကိုကြည့်လို့ရှိရင်
ဆိုရင်ကြောက်ပါတယ်ဆိုရင်လည်းဆိုတော့ကျွန်တော်အဲ့ဒါကိုပြောတာအမတ်တစ်ဖက်မှာလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းသားတွေအရေးမှာတော့သဘောတော့ပြောပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်အခုကရေကောက်ပွဲပြန်လည်ကျင်းပဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ်ဆိုတော့ဒီဟာကိုအကောင့်မြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြားရှိစရာမဖြစ်နေဘူးလားဤတော့တမရဲတဘောရာဟ
ာအဲတော့တိုက်ဆိုင်နာကလည်းရေကောက်ပွဲပြပြချင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တမလို့အချင်းနဲ့ထုတ်တယ်။နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲတော်ဝဲဦးစီးချုပ်သွားရောက
်တွေ့တ
ယ်ပေါ့နော
်
။ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါ။ဒါမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကြိုက်ကြီးလို့လောက်ရတာလဲဆိုတော့အဲ့ဒီလိုမေကွန်ထုတ်ခဲ့ရင်ကျွန်တော်တို့မေကွန်ထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တုံတက်တဲ့သူတယောက်နေတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်တို့မရှင်းနိုင်ပါဘူးနော
်ဒါမဲ့
ဝင်နေမြင်သာသွားလဲ
တမတော
်ပြောတာ
ကဲဟုတ်ကဲ့တမတော်အကြီးကအနေနဲ့အဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောင်းအစိုးရတော်လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်လားနှစ်ဖွဲ့တည်းမတွေ့ရဘူးလို့မဆိုလ
ို့ပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်ကြီးပဋိပက္ခထဲမှာအင်မတန်တင်းမာနေတဲ့အချိန်ကြီးကနေမှဖြစ်ပေါ်လာတာလေအဲဒီကကျွန်တော်မစိစတတ်ဘူးလို့ဆရာထင်ပါသလားပေါ့
တချို့ကဒါမဲ့သုံးသကြရဆရာအဲ့တမတော်နဲ့ energy အစွမ်းနဲ့ဆက်ဆံရေးဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူးအထစ်တွေရှိခဲ့တဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိလာတယ်လို့သုံးသကြရတယ်အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဘယ်လိုကြီးလာမှာတမ်တော်ကပဲဦးရှုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပါ
body language
ဟုတ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာတွေ့ရပါဘူး
ဒါမဲ့တမရောကညဉ့်ဉန်းရေးလှူဆောင်မှုအတွက်အခုအထူးညဉ့်ဉန်းရေးအဖွဲ့တစ်ခုဖွဲ့စည်းရဲ့ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စရောကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ညဉ့်ဉန်းရေးညီလာခံမှာတော့သူညှိရမှာပေါ့လေသူတို့မဟုတ်တာညဉ့်ဉန်းရေးကိုသူဥအောင်လုပ်မဲ့ငါ့ဘုံလက်ဥခုယူပြီးအပြိုင်လုပ်နေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီခေတ်ကဟုတ်
ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါမဲ့ကျွန်တော်ညဉ့်ဉန်းရေးလုပ်နေကြတဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီလိုတင်လာရဲထောက်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ရမရပါဘူးဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်အစုံဆောင်နေကောင်းတယ်လို့နော်လောက်ဆောင်နေကြတဲ့လူတွေကညီညာတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာမှာပါကျေးဇူးမှာပါဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာကလည်းပါလေဖြစ်နေလို့ရှိရပေါ့အဲ့ဒီလိုကြီးတရားရေးလှုပ်ဆောင်မှုကစင့်တော်တဲ့တရားရေးလှုပ်ဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကဓာတ်တယ်ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်ဆက်လို့ကဒီဘက်ပိုင်းမှာ261နော်အရင်တော့ကသဘောမတူခဲ့ဘူးအခု261ကိုလုပ်ဖို့တိုက်တွန်းလာတယ်နောက်ပြီးတော့ချိုးချကူစားပြုမှုစစ်ကိုလုပ်ဖို့ပြောလာတယ်ဒါတွေအားလုံးကအာနာကိုသူယူပြုပြီးပြောလာတာဖြစ်တယ်လို့အောက်ချက်ချလို့ရပါတယ်။အဲ့ဒီလိုအာနာပြုရေးယူဖို့အတွက်အာနာသူယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy အချက်တစ်ချက်လို့သူ့မှာဒါပဲရှိပါတယ်။တခြားဘာမှမရှိပါဘူး
။ဒါပေမဲ့ကျွန်တော်မေးချင်တာကဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလှုပ်လှုပ်သူ့ဘာပဲလှုပ်လှုပ်ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်ရွေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ညဉ့်ညရဲ့ကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွေ့ညဉ့်ညရဲ့ကိုပန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းတွေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီလိုရှင်းရှင်းလင်းလင်းနေရဖို့လည်းကျွန်တော်တို့မှချက်လက်တွေမရှိသေးပါဘူး
ဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စာမညဉ့်ဉန်းရေးကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ဉန်းရေးလုံမှမဟုတ်ဘူးလို့တော့ယတိပြတ်ပယ်ချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ဉန်းရေးအတွက်လည်းဖြစ်ခြင်းဖြစ်မယ်ညဉ့်ဉန်းရေးကိုနော်အဲတပတ်တည်းကနေမှနော်ဒါဒါတော့သာသူကြီးလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ဉန်းရေးရတယ်ပေါ့ပါလေ။ဒါပေမဲ့အဲ့ဒီလောက်ပုံပိုင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
။ဟုတ်ကဲ့
။အရေးကြီးတဲ့အရေးကြီးတဲ့ချက်တစ်ချက်ရှိတယ်။ညီညွတ်ရေးတိုင်းပြည်ကြံလဲထူထောင်ရေးမှာယုံကြည်မှုဆိုတာသိတ်ရင်းကြည်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပြီးဖို့လို့လဲအရင်ထက်ပိုပြီးတော့မယ်ရီအမြောင်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းနိုင်မယ်ဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအလျှော့ပြေးဆက်ဆံတာပြည်လဲမှုရအောင်လို့ဖွဲ့စည်းပေးမှာတဲ့တောင်းအများကြီးရှိမယ်လို့ထင်ပါတယ်။အဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဒီအတွက်အချက်ပြလာတာဒါလုံမဲ့အလားအလာဘလို့မြင်ရလဲခင်ဗျာ။ဒီ
ကသုံးတက်တဲ့လူတယောက်အနေနဲ့ပြောရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒီနိုင်ငံဆွေးနွေးရေးဟိုအရင်ထဲကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်။တော့ဒီတိုင်းလာတွေလည်းအစိုးရနဲ့တပ်မတော်နဲ့ဒီနိုင်ငံဆွေးနွေးပွဲကိုပို့ပြီးမြင်တဲ့ဆန်ဆန်လှုပ်လိုက်လို့ရှိရင်ဒါအားလုံးအတွက်အင်မတန်ကောင်းတဲ့ခက်ပေါက်ပါပဲ
။ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
။ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ Union Accord ပြည်တော်စုသဘောတူညီချက်အပိုင်းသုံးပါလေ။20လုံးမှာတောင်ရပယ်ရာကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ
်ဒီမှာ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့
ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုဆိုနေပါတယ်ရှင်
COVID-19 ရောဂါပိုးရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ PPE ဝတ်စုံတွေကိုမဖြစ်မနေအသုံးပြုပေးဖို့လိုအပ်ပါတယ်။ရောဂါပိုးရှိတဲ့သူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့ကျန်းမာရေးဝန်ထမ်းတွေသာမကတန်တရားရှိသူတွေကိုပြည်သူဆောင်ရှောက်ပေးရတဲ့စေနာဝန်ထမ်းတွေဟာလည်း PPE ဝတ်စုံတွေကိုအသုံးပြုကြရမှာပါ။ PPE ဝတ်စုံကိုဘယ်လိုနေရာတွေမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ထားပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ PPE ဆိုတာကတော့ဒီ personal protective equipment လို့ခေါ်ပါတယ်။ဆရာတို့ဆေးပညာမှာတော့ဒီရောဂါပိုးရှိတဲ့သူကနေတန်တဲ့ပုစုဆောင်လျှောက်တဲ့လူကိုမကူးဆက်အောင်ဝတ်ဆင်ထားတဲ့ဝတ်စုံကို PPE လို့သုံးစွဲပါတယ်ပေါ့နော်။အဲ့တော့ PPE ကကျန်တဲ့ဒီလုပ်ငန်းဝင်တွေမှာလည်းရှိပါတယ်။ဒီ occupational healthhazards တွေမဖြစ်အောင်ဆရာတို့ဆက်ယုံလုပ်ယုံနေ chemical တွေကင်တွယ်တဲ့သူတွေနောက်တစ်ခါ wearing ဆော်တဲ့သူတွေစသည်အပြင်ခန္ဓာကိုယ်ကိုထိခိုက်နိုင်တာကိုကာကွယ်တဲ့ဝတ်စုံကို PPE ဝတ်စုံလို့ခေါ်တယ်ပေါ့နော်အဲ့တော့ဒီမှာတော့ဆရာတို့ PPE ဆိုတာရောဂါပိုးမကူးဆက်အောင်အသုံးပြုသောဝတ်စုံလို့ပဲဆိုကြပါစို့
PPE ဝတ်စုံကိုရေကွာအဖြစ်မျိုးစား၃မျိုးခွဲခြားထားတယ်လို့သိရပါတယ် COVID-19 ကူးဆက်ရောဂါလိုမျိုးရောဂါပိုးရှိတဲ့သူတွေကိုထိတွေ့ကင်တွယ်ကုသပေးရတဲ့ကျန်းမာရေးဝန်ထမ်းတွေဟာ level 3အဆင့်ရှိတဲ့ PPE မျိုးစားကိုအသုံးပြုပေးဖို့လိုအပ်တယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
် PPE မှာဆိုရင်တော့ဆရာတို့အနေနဲ့level လေးတွေတတ်မှတ်ထားတာရှိတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ isolation လို့ခေါ်တဲ့ယောဂပိုးရှိတဲ့လူတေးကြပြီဆိုတဲ့လူကိုတွားပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးမဲ့သူဒီ PPE level 3လို့ခေါ်တဲ့ဝတ်စုံကိုဝေးရအဲ့တော့ PPE level 3ဆိုတာတော့ဘာလဲဆိုတော့ပြင်ပလေဒူးနဲ့မိမိရဲ့တကိုယ်လုံးနဲ့မထိတွေ့အောင်ကာကွယ်ထားခြင်းက PPE level 3ပဲနော်အဲ့တော့ PPE level 3ဒါဆို PPE ဝတ်စုံဘာကြောင့်ဝတ်တာလဲဆိုရင်ယောဂပိုးရှိတဲ့လူနဲ့ဆက်ဆံတဲ့အခါမှာသူ့စီကနေထွက်ကြနေသောပိုးမွှားများကိုယ့်ရဲ့အရေပြားနဲ့တကိုယ်လုံးကိုမထိတိရေကာကွယ်အောင်ဝတ်တဲ့ဝတ်စုံကိုဝတ်သွားတာဒီဒါ PPE ဝတ်စုံဝတ်ရခြင်းအကြောင်းရင်းပေါ့နော
်တန်တရားလူနာတွေကိုပြည်သူဆောင်ရှောက်ပေးတဲ့စေနာဝန်ထမ်းတွေအနေနဲ့ PPE ဝတ်စုံကိုဝတ်ဆင်အသုံးပြုခဲ့မယ်ဆိုရင်အသုံးပြုပြီးလို့ပြန်ချွတ်တဲ့အခါမှာနှိစနစ်မှန်ကန်ဖို့လိုတယ်လို့သိရပါတယ်PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေတဲ့သားနဲ့ယောဂပိုးကူးဆက်ခံခဲ့ရတဲ့သူတွေကိုလေ့လာဆင်ဆစ်ကြည့်ရခါ PPE ဝတ်စုံကိုပြန်ချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိတာကလည်းအကြောင်းတစ်ခုအနေနဲ့ပါဝင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါတယ
် PPE ဝတ်စုံနဲ့ပတ်သက်ပြီးတော့ဒီစနစ်တကျဝတ်ဆင်နည်းစနစ်တကျချွတ်တဲ့နည်းတွေကိုဒီစေတနာဝန်ထမ်းတွေကိုလည်းသင်ကြားပေးတာရှိတယ်နော်သူကဒီဝတ်စုံဝတ်လိုက်ုံနဲ့ခန္ဓာကိုယ်ကိုပိုးမထိဘူးလုံလုံသွားတာပန်တော်လဲပဲဒီဝတ်စုံကိုပြန်ပြီးချွတ်တဲ့အချိန်မှာစနစ်တကျမချွတ်မိရင်ဟိုကိုယ့်ရဲ့အဓိကရည်မှန်းချက်ပြတ်သွားမယ်အဓိကရည်ရွယ်ချက်ကကိုယ့်ရဲ့ရေပြားဘယ်နေရာမှာဆိုဗိုင်းရပ်စ်လာမထိစေရအတွက်ဆရာတို့ကဝတ်ထားတာဒါပေမဲ့ချွတ်တဲ့အချိန်မှာအခက်မသိရင်ဒီဝတ်စုံရဲ့ပြင်ပမှာကပ်နေတဲ့တွယ်ညိနေတဲ့ဗိုင်းရပ်စ်လေးတွေဒီကိုယ့်ရဲ့ရေပြားပေါ်လဲကျလာနိုင်တယ်ဒီထက်ပိုအရေးကြီးတာကမတ်စ်ကိုချွတ်လိုက်တဲ့အချိန်မှာကိုယ်ရှူဆိုင်မိသွားတယ်ဆိုလို့ရှိရင် PPE ဝတ်စုံဝတ်တဲ့ရည်ရွယ်ချက်အထမမြောက်ပဲနဲ့ကိုယ်ကဗိုင်းရပ်စ်ကိုကူးစက်မှုခံရမယ
် PPE ဝတ်စုံကိုဝတ်ဆင်အသုံးပြုနေစဉ်အတွင်းမှာအစားအစာနဲ့စီးသွားတာလိုမျိုးကိစ္စရပ်တွေကိုမပြုတ်လုံမှားတာလျင် PPE ဝတ်စုံဝတ်ဆင်ရခြင်းရဲ့ရည်မှန်းချက်ကိုပြည့်စုံစေမှာဖြစ်ပြီးဝတ်စုံကိုစနစ်တကျမချွတ်ရသေးခင်မှာအဆိုပါအပြုတ်မှုမျိုးတွေကိုလုံဆောင်ခဲ့မယ်ဆိုရင်တော့ရည်မှန်းချက်ကိုရောက်ရှိမှာမဟုတ်ဘဲယောဂကုသခံရနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်သူတစ်ပြင်းတော့စေတနာဝန်ထမ်းအနေနဲ့ပို့ပြီးတော့တိတိကျကျတည်ဖို့လိုတယ်ပေါ့နော်အဲ့တော့ဒါကြောင့်မလို့ဆရာကဒီ PPE ဝတ်စုံဝတ်ပြီးသွားပြီဆိုလို့ရှိရင်နော်၄နာရီ၆နာရီစီးပေါက်တာတို့နော်ဒါကအစာစားတာတို့ဒါတွေကိုမလုံးမသာလင်ကာကွယ်ရအောင်ပေါ့เนาะအဲ့တော့ PPE ဝတ်စုံဝတ်ပြီးတော့ရှေ့ရဟာလေးဝယ်ဆရာတို့ကချွတ်ပြီးတော့မတ်ချွတ်ပြီးတော့အစာစားနေမယ်ဆိုလို့ရှိရင်တော့ယောဂပိုးဝင်ရောက်ဖို့ကအခွင့်လမ်းရမ်းများသွားပြီအဲ့တော့ PPE ဝတ်စုံဝတ်ထားတဲ့သူတယောက်ဒီကိုယ့်ရဲ့လုပ်ငန်းခွင်ထဲရောက်သွားပြီဆိုရင်ကိုယ့်ရဲ့ဝတ်စုံပြင်ပမှာဒီ virus particle လေးတွေကပ်နေတယ်ကိုယ်ဆွတ်ထားတဲ့ N95 ရဲ့အပြင်နယံ No, the amount of face in face yet a pinna lima, virus lady, she needed loot of board, ha, biro, no cargo in you, senator Jasang Yam, Madalien, Mimikana go ye, wimbo, don't go, cargo, pia yam.
Baby was on who was saying don't be led to it in it. Senator Jan was saying don't be one, senator Jan Chipo, ye, jia, jow, train be led up about it, you know, that's a while.
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်မှာတော့ပြီးခဲ့တဲ့တပတ်ကစပြီးတော့ပရိသတ်တွေဘောလုံးကွင်းမှာသွားပြီးတော့ဘောလုံးပွဲပြန်ကြည့်နိုင်ပြီဖြစ်ပါတယ်ဗြိတိန်ဆိုရကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဖြေလျှော့ပြီးတော့ပြန်ရုပ်သိမ်းလိုက်တဲ့အတွက်တချို့ဗိုင်းရပ်စ်ကူးစက်မှုနည်းတဲ့နေရာတွေမှာတော့အောက်သားပွဲတွေကိုအကန့်အသတ်နဲ့ပြန်ပြီးတော့ကြီးကွင်းပေးလိုက်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့တစ်ပတ်ချာတာဘရီနီကကစားခဲ့တဲ့ Europa League ပြိုင်ပွဲမှာ Arsenal ပရိသတ်2000လောက်ကွင်းထဲမှာကြီးကွင်းရခဲ့ပါတယ်
။ been coming since the Emirates opened means absolutely everything
I think 2006ခုနှစ် Emirates ကွင်းကြီးစဖွင့်ကလေးကကျွန်တော်အမြဲကြည့်ကြတာပါအခုလိုပြန်ကြည့်ရတာဘာနဲ့မှမတူပါဘူး lockdown ကာလတစ်ခုလုံးမှာဘောလုံးပွဲတွေဒီလိုမကြည့်ရတာတော်တော်ဆိုးပြီးအရန်ကြည့်နေတာပါအခုကွင်းထဲကိုဝင်သွားတဲ့အချိန်မှာပရိသတ်တွေကိုအသင်းဝတ်စုံတွေလယ်စည်းတွေအုပ်ထုပ်တွေနဲ့ပြန်တွေ့ရတော့အရန်စိတ်လှုပ်ရှားမိပါတယ်
Premier League တရင်တွေကိုဆက်ရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Man City က Fulham ကို2ဂိုးခုမရှိနဲ့နိုင်ပြီး Chelsea ကလည်း Leeds United ကို3ဂိုးခုနဲ့နိုင်ပါတယ်။ West Ham နဲ့ Manchester United ပွဲမှာ Man U ကဒုတိယပိုင်းမှာနောက်ကနေလိုက်သွင်းတဲ့3ဂိုးနဲ့နောက်ဆုံးမှာ3ဂိုးခုနဲ့နိုင်သွားပါတယ်။တနင်္ဂနွေနေ့ကတော့ MLS ရထိတ်ကဦးဆောင်နေတဲ့ Tottenham Hotspur နဲ့မြို့ကန်ပြိုင်ဘက် Arsenal တို့တွေ့ကြကြပါတယ်။လန်ဒန်မြောက်ပိုင်းဒါဘီနှစ်သင်းရဲ့ပွဲမှာတော့ Spurs က2ဂိုးခုမရှိနဲ့နိုင်သွားပါတယ်။Spurs အတွက်ဂိုးတွေကိုတော့တောင်ကိုရီးယားတိုက်စင်မှု Heung-min Song နဲ့အင်္ဂလန်တိုက်စင်မှု Harry Kane တို့ကသွင်းပေးခဲ့တာပါ Spurs ညပြ Mourinho ကတော့ဒီပွဲမှာဂိုးသွင်းခဲ့တဲ့ Harry Kane နဲ့ Song တို့ဟာကမ္ဘာအဆင့်ရှိတဲ့ကစားသမားတွေဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် You go from club to club in the top part of the table and everybody is is top class but I have to admit Harry
Mabiziati ga din ni u chi yin gaza thama dai ga deidan sin ni ji ba be tai me Harry Kane ne sound to ga kaba sin chi de gaza thama ri tai sin mu ri so la win khan ya ma ba
Harry Kane ha di bwae ma Spurs atwa de go twin lai de atwa London myaw pai derby ma sat de go twin mi lo go a mya song twin de tu phit la ga ba de jan de bwae sin ni ma lo Leicester ga Sheffield United ko na go de go ne nai bi Liverpool ga le အသင်းအတွက်အားထားရတဲ့ကစားသမားတချို့မပါနိုင်ခဲ့ပေမဲ့လည်း Wolf ကိုအိမ်ခွင်းမှာ၄ဂိုးခုရှိနေနိုင်ပါတယ်။ဒီဘက်မှာလည်းဦးအသင်းကပရိသတ်2000လဲခွင်းထဲမှာပြန်ပြီးတော့ကြီးကွင်းရောက်ခဲ့ပါတယ်။အခုလိုပရိသတ်တွေကိုခွင်းထဲမှာတွေ့လိုက်ရတဲ့အတွက်စက်သိန်းအောင်ထမိတယ်ဆိုပြီးတော့လူဦးနှိပြ Yagin Club ကပြောပါတယ်
။ It was outstanding. It was outstanding. Getting out of the dressing room for warming up.
Yan ကောင်းတယ်ယန်မိုက်တယ်ကျွန်တော်တို့အတင်းအဝတ်လေကန်ကနေသွေးပူလေးချင်ကန်လို့ဖို့ကွင်းထဲကိုထွက်လာတဲ့အချိန်မှာပရိသတ်တွေကိုတွေ့လိုက်ရတာတကယ်ကိုစိတ်သိမ်းထမိပါတယ်။ယန်လေးစိတ်လှုပ်ရှားမိပါတယ်။လီဗာပူးအတင်းရဲ့တခြင်းဖြစ်တဲ့ You will never walk alone ဆိုတဲ့တခြင်းကိုပရိသတ်တွေဆုံးနေတာကိုပြန်ကြားရတာအယံကောင်းပါတယ
်။ဆာဗွေးပြီးတဲ့အချိန်မှာတော့တော်တနမ်နဲ့လေဦးက24မှတ်စီနဲ့ဇယားထိတ်ကနေအဆင့်1နဲ့အဆင့်2နေရာမှာရှိနေပြီးတော့ Chelsea က22မှတ်နဲ့တတိယ Leicester က22မှတ်နဲ့သတုထနေရာမှာရှိနေပါတယ် Manchester နဲ့တင်းကတော့10ပွဲစီပဲကစားရသေးပြီးတော့ Man U က19မှတ်နဲ့အဆင့်5 Man City က18မှတ်နဲ့အဆင့်6နေရာမှာရှိနေပါတယ် Spurs နဲ့ Liverpool ဇယားထိတ်မှာရှိနေသလို Chelsea ကလည်း22မှတ်နဲ့တတိယနေရာမှာရှိနေတဲ့အတွက်အကျိန်းနဲ့ဖြစ်နေပြီးတော့ချန်ပီယံဖြစ်နိုင်တဲ့အသင်းတွေလည်းအရင်ထက်ပိုများနေတယ်ဆိုပြီးတော့ကျွမ်းကျင်သူတွေကယူဆနေကြပါတယ်။ Chelsea အသင်းချန်ပီယံဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးနီဗျာလမ်ဘတ်ကတော
့ I think it's hard to be too expectant at this relatively early stage when we're like a third of the way through but you would expect
ကုလချိန်မှာကချန်ပီယံဖြစ်နိုင်ပြီလားဆိုတော့ပြောလို့သိဆောလုံးပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမှာချန်ပီယံဖြစ်နိုင်ခြင်းရှိတယ်ဆိုတော့အသင်းတွေတော့ပါမှာပေါ့ Liverpool တို့ Man City တို့ဒီနှစ်ကတော့အသင်းတိုင်းချန်ပီယံဖြစ်နိုင်ပါတယ
်။ Spurs ကလည်းဒီနှစ်မှာဇယားထိတ်မှာရှိနေတာကြောင့်ချန်ပီယံဖြစ်နိုင်တယ်လို့တချို့တွေကခန့်မှန်းနေပါတယ်။ဒါပေမဲ့ Spurs ကြီးပြ Mourinho ကတော့သူတို့အနေနဲ့တပွဲချင်းပဲစဉ်းစားပြီးတော့ ချင့်ကပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ
် to the athletes
နာမည်တိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့အားကစားသမားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကပြောလိုက်ပါတယ်နောက်ပြန်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ကစားသမားတွေအနေနဲ့ပြိုင်ပွဲမှာအရင်လောက်ခက်ကြကြနေခွင့်ရပါမဟုတ်သလိုအောက်သားရွာတွေမှာနေထိုင်ကြမဲ့အောက်သားသမားတွေကိုကာကွယ်နိုင်ဖို့အတွက်ဘယ်သူတွေနေခွင့်ရမယ်ဆိုတာကိုလည်းတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်သွားဖို့ရှိရဲဆိုပြီးတော့ပြောပါတယ်အချိန်ထဲမှာပဲဘယ်လာရုစ်သမရအလက်ဇန်ဒါလူကာရှန်ကိုကိုဘယ်လာရုစ်အိုလံပစ်ကော်မတီဥက္ကဋ္ဌဖြစ်တဲ့ပြိုင်ပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့ IOC ကပြောပါတယ်ဒါပြင်လူကာရှန်ကိုရဲ့သားနဲ့နောက်တစ်ယောက်ကိုလည်းပြိုင်ပွဲတက်ရောက်ခွင့်ပိတ်လိုက်တယ်ဆိုပြီးတော့ပြောပါတယ်ဘာမှတော့ NBA ဘတ်စကတ်ဘောပွဲတွေကိုလာမဲ့ဒီဇင်ဘာ22ရက်နေ့မှာပြန်ဆတော့မှာဖြစ်ပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့ယာဒီတစ်ကိုပြန်ဆဖို့အတွက်လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ဘက်ကစတင်လိုက်ပြီးတော့ကနဦးဆေးစစ်ကြတာမှာတော့ကစားသမား48ယောက်ဗိုင်းရပ်စ်ကူးစက်ခံထားတာကိုတွေ့ခဲ့ရတယ်လို့ NBA ဘတ်စကတ်ဘောအဖွဲ့ချုပ်ကပြီးခဲ့တဲ့ဘက်ကပဲပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲ LA Lakers အသင်းကလည်းနံပါတ်ကြီး LeBron James နဲ့စာချုပ်တတန်းထပ်တိုးလိုက်ပါတယ်လေကာစ်နဲ့အတူနောက်ထပ်နှစ်နှစ်စာချုပ်တတန်းတိုးဖို့သဘောတူလိုက်ပြီးအဲ့ဒီအတွက်လေကာစ်အသင်းကလဘရောင်းဂျိမ်းစ်ကိုအမေရိကန်ဒေါ်လာ85သန်းပေးရတယ်လို့ပြောပါတယ်လဘရောင်းဂျိမ်းစ်ဟာပြီးခဲ့တဲ့ရာသီကတော့လေကာစ်အသင်းကို10နှစ်အတွင်းမှာပထမဆုံးချိန်ချန်ပီယံဖြစ်အောင်ဦးဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးကစားသမားဆုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွက်အားကစားခဏကတော့ဒီလောက်ပါပဲနောက်သတင်းမှတ်တွေကမှထပ်ပြီးတော့အစီအစဉ်ရအောင်ခင်ဗျာ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Slang တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘူဒူးညအတွက်သတင်းပတ်စံကဏ္ဍတွေထုတ်လွှင့်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းတို့ကိုပြောပြပါမယ်။ American ဆိုးရွားဖွဲ့တမအိုအီနဲ့မြို့ပြပုံမွေးပြည်ထောင်ဌာနရဲ့ဝန်ကြီးအဖြစ်ဒီမိုကရက်အလုပ်တော်အမတ် Marcia First ကိုခံထားဖို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမည်တင်သွင်းမယ်လို့ American သတင်းဌာနတွေကပြောနေကြပါတယ်။ဒါပြင်စိုက်ပျိုးရေးဌာနဝန်ကြီးအဖြစ်တွန်ဗီဆက်ကိုမစ္စတာဘိုင်ဒန်ကအမည်တင်သွင်းမယ်လို့လည်းပြောကြပါတယ်။မစ္စတာဗီဆက်ကသမ္မတဘရက်ကိုဘာမှလက်ထက်ကလည်းစိုက်ပျိုးရေးဝန်ကြီးအဖြစ်ရှင်းနစ်ကြာလုပ်ခဲ့သူပါ။အမေရိကန်ကာကွယ်ရေးအသုံးစရာဥပဒေမူကြမ်းချက်ကိုဒီမိုကရက်တစ်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။အဲဒီဥပဒေမူကြမ်းထွက်လာရင်ဗီဒူအာနာ၃ဦးပယ်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတဲ့ကြားမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာပါ။ဒေါ်လာဘီလီယံ930ကျော်ရှိတဲ့ကာကွယ်ရေးအသုံးစရာဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ့335မဲ၊ကန့်ကွက်မဲ88မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးဤထောက်ခံမဲ့အရေးအတွက်ကသမ္မတရဲ့ဗီတိုကိုကျော်လွှားနိုင်ခြင်းရှိပါတယ်။မြောက်ကိုရီးယားမှာ COVID-19 ရောဂါကူးစက်သူမရှိဘူးလို့အစိုးရကပြောထားတဲ့ပေါ်တန်ရစကားပြောခဲ့တဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကောင်းကောင်းပြန်ပေးဆက်ရမယ်လို့မြောက်ကိုရီးယားကပြောပါတယ်။ကာယောဂါဘေးကနေမြောက်ကိုရီးယားကင်းလွတ်နေတယ်ဆိုတာယုံကြည်ဖို့ခက်လာတယ်လို့ဘာရီးမှာလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ကျွန်းဟွာကပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့တာပါစင်ကာပူနိုင်ငံ Royal Caribbean ပျော်စီးသင်းမောပေါ်မှာလိုက်ပါလာတဲ့ခီးသည်တွေနဲ့ COVID-19 ရောဂါပိုးကူးစက်နေသူတူတူတွေအတွက်ခီးသည်1900နီးပါးကိုသင်းမောပေါ်မှာပဲနေကြဖို့ပြောထားပြီးသင်းမောကိုကမ်းပြတ်ကတ်ခိုင်းထားတယ်လို့စင်ကာပူအာဏာပိုင်တွေကပြောပါတယ်အင်ဒိုနီးရှားမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားကပဲဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာဒေသန္တရရွေးကောက်ပွဲတွေစပြီးကျင်းပပါတယ်တောင်ကိုရီးယားမှာလည်းဒီကနေ့စံချိန်ဒီကူးစက်သူလူနာသည့်680ကျော်ရှိပါတယ်ခင်ဗျာဒီဇင်ဘာလ9ရက်ဗိုလ်ဒူးည VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.